Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ3ရက်အင်ဂါဒီမနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။Hurricane မုန်တိုင်း Dorian ဒဏ်ကြောင့် Bahamas နိုင်ငံမှာအနည်းဆုံး5ဦးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံကျွတ်အချက်ဖတ်မှုခန်းစားနေရသူတွေအတွက်ဥရောပကော်မရှင်က Euro 6သန်းထပ်မံထောက်ပံ့မှုတနင်္လာနေ့ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းတော်တွေကတော့ EU ကနေ Britain နှုတ်ထွက်မဲ့ကိစ္စထပ်ပြီးဆိုင်ငံ့ပေးဖို့ဥရောပကိုတောင်းဆိုမှာမဟုတ်တဲ့အကြောင်း Britain ဝန်ကြီးချုပ်ကပြောပါတယ်။ဒါကတောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာဘန်လုပ်ငန်းရှင်တွေနဲ့အတူမြန်မာပြည်ကိုဒီကနေ့လာရောက်ပြီးတော့သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့နဲ့တွေ့ကြမဲ့ခီးစဉ်နဲ့ပတ်သက်လို့တော့
ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခြေခြေပြန့်လွတ်ချင်တယ်မြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရပ်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်အဲ့ဒါတွေကိုပြည်လည်အောင်ဆောင်ရွက်ပေးဖို့လေ
တောင်ကိုရီးယားမှာနှစ်ပေါင်းတော်ကြာနေထိုင်လာသူကိုရန်နိုင်ထွန်းရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်ထိုင်းနိုင်ငံရဲ့ဒေသစီရင်ချက်နောက်ဆုံးအယူခံရှုံ့နှိမ်ခဲ့တဲ့မြန်မာအလုပ်သမား2ဦးအတွက်လူကယ်ပြန်ဝင်ကြီးဌာနကထိုင်းဘုရင်စီမှာအသနာခံစားတင်ပါလိမ့်မယ်အိန္ဒိယရဲ့နိုင်ငံသားစီစီရေးလုပ်ငန်းကြောင့်အတန်နယ်ထဲမှာနိုင်ငံမဲ့ဖြစ်သွားနိုင်တဲ့သူနှစ်တန်းနှီးပါးကိုတယောက်မှနိုင်ငံမဲ့မဖြစ်အောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်ဒီလိုသတင်းတော်တွေမှတိုင်ရင်အခုရင်ဆုံးတော့ထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။ Hurricane မုန်တိုင်း Dorian ကပြင်းအားအဆင့်၄နဲ့ Bahamas နိုင်ငံ Evergo ကျွန်းစုကိုတိုက်ခတ်နေစေဖြစ်တာနဲ့အတူအနည်းဆုံး5ဦးလဲသေဆုံးခဲ့ရပါတယ်။သေဆုံးသူအရေအတွက်ကို Bahamas ဝန်ကြီးချုပ် Hubert Minnis ကအတည်ပြုပြီးအနည်းအနားက Great Bahama ကျွန်းမှာအိမ်တွေနဲ့အဆောက်အုံအများအပြားပျက်စီးခဲ့ပြီးလူတွေအတွက်လည်းအထူးအန္တရာယ်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အိမ်ပေါင်း 13,000 လောက်ပျက်စီးနိုင်တယ်လို့လည်းနိုင်ငံတကာကြက်ချင်ကြီးအဖွဲ့ကပြောပါတယ်။ Hurricane Dorian ကဒေသကနေထွက်ခွာဖို့မရှိသေးတာကြောင့်အန္တရာယ်ဆက်ရှိနေသေးတဲ့အခြေအနေပါ။တနင်္လာနေ့နောက်ပိုင်းအထိ Hurricane မုန်တိုင်းက Bahamas နိုင်ငံမှာပဲဆက်လက်တိုက်ခတ်နေပြီးအင်္ဂါနေ့တနင်္လာနေ့ညပိုင်းကနေအင်္ဂါနေ့အထိလေပြင်းနဲ့မိုးရေချင်းကြီးမြင့်မှုနဲ့ဆက်ပြီးကြုံတွေ့နေရမယ်လို့လဲမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ Hurricane မုန်တိုင်း Dorian ကတနာယီကို၄တိုင်လုံး230ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတာပါ။ Hurricane မုန်တိုင်း Dorian ဟာဆိုရင်နှစ်ပေါင်း84နှစ်အတွင်းကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အပြင်းထန်ဆုံး Atlantic Hurricane မုန်တိုင်းဖြစ်ပြီး Bahamas နိုင်ငံအတွက်တော့ဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအဆိုးရွားဆုံးဖြစ်ပါတယ်။Hurricane မုန်တိုင်း Dorian ကပြင်းအားအဆင့်၄မုန်တိုင်းဖြစ်နေအမေရိကန်ပြည်ထောင်စု Florida ပြည်နယ်အရှိတ်ဘက်ကမ်းရိုးတန်းကိုအင်္ဂါနေ့နှောင်းပိုင်းမှာအန္တရာယ်ကြီးလာတဲ့အခြေအနေနဲ့ချဉ်းကပ်လာပြီးဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တို့မှာတော့ Georgia တောင်ကယ်ရိုလိုင်းနာကမ်းရိုးတန်းတို့ကိုရောက်မယ်လို့လည်းခန့်မှန်းထားပါတယ်။ Miami ကနေ Florida Georgia နယ်စပ်အထိ Hurricane သတိပေးချက်တွေထုတ်ပြန်ထားပြီးလူပေါင်းတန်းလောက်ကိုလည်းဘေးလွတ်ရာရွှေ့ပြောင်းဖို့ညွှန်ကြားထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်း Hurricane မုန်တိုင်းရဲ့နောက်ဆုံးရအခြေအနေတွေကိုတနင်္လာနေ့မှာ Twitter ကနေဇက်တိုက်သတိပေးထားပါတယ်ရှင်
။ဒီမိုကရေစီရေးဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အနေနဲ့တောင်းချီတဲ့ဟောင်ကောင်ကျောင်းသူကျောင်းသားတွေဟာတနင်္လာနေ့ကအစိုးရအဆောက်အဦတစ်ခုနည်းနဲ့တက္ကသိုလ်ပရဝုန်တစ်ခုအတွင်းတက်ဆဲပြီးဆန္ဒပြပွဲတွေမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေဟာ3လတာကြာမြင့်လာနေပြီဖြစ်ပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လိုက်လျောပေးဖို့ကျောင်းသူကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။အလဲတန်းနဲ့အထက်တန်းကျောင်းသားအရေအတွက်1000ကျော်ဟာအတပ်မတက်ပဲဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲတွေကိုစီရင်လှုပ်ဆဲသူတွေကပြောပါတယ်။ကျောင်းသူကျောင်းသားတွေဟာမျက်နှာဖုံးစွတ်အနက်ရောင်အင်ဂျီဝတ်ပြီးဆန္ဒပြခဲ့ကြတာပါ။သူတို့ကလက်ရှိဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်ကိုအစိုးရအနေနဲ့လိုက်လျောပေးဖို့တောင်းဆိုခဲ့ကြပါတယ်။အဲ့ဒီအထက်မှာတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုလုံးဝအုပ်သုံးဖျက်သိမ်းပေးရင်းနဲ့ဆန္ဒပြသူတွေပေါ်ရဲတပ်ဖွဲ့ကအကြမ်းဖက်နေနေကြတာတွေကိုစုံစမ်းစစ်ဆေးပေးဖို့အချက်တွေလည်းပေါ်ပါမှာ။တချို့ကျောင်းသူကျောင်းသားတွေကတော့အုပ်ချုပ်မှုပုံစံတစ်ခုလုံးကိုမပြောင်းလဲသေးရပြဿနာဆက်လက်ရှိနေဟောမှာဖြစ်တယ်လို့ပြောပါရတယ်။ဟောင်ကောင်မှာဒီမိုကရေစီပုံမှုရရှိရေးဆန္ဒပြတောင်းဆိုမှုပုံမှုမ ြင့်တက်လာတာနဲ့အမျှရန်လိုပြီးအကြမ်းဖက်တာတွေကိုကျောင်းသူကျောင်းသားတွေနဲ့ဆန္ဒပြသူတွေကပုံမလုံဆောင်လာနေတယ်လို့ရဲတပ်ဖွဲ့ကလည်းအင်အားအလုံးကျုံတုံးလာနေတယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းပတ်ကလူပေါင်း159ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ရဲတပ်ဖွဲ့ကတင်ပြနေတာပြောပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကြားသဘောတူညီချက်မူကြမ်းတရရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်အရတော့လက်မှတ်ထိုးပြီး135ရက်အတွင်းအာဖဂန်နစ္စတန်ကစစ်အခြေစိုက်စခန်း5ခုကနေအမေရိကန်တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်။အမေရိကန်ညှိနှိုင်းရေးမှူးဇယ်မီခါလီဇက်ကပုဂ္ဂလိကပိုင်းအာဖဂန်ရုပ်သံတိုလိုနျူးစ်ကိုအင်ကာနီကအခုလိုပြောဆိုတာဖြစ်ပါတယ်။အခြေစိုက်စခန်းတွေကနေတပ်ဖွဲ့ဝင်5000ရုပ်သိမ်းပေးရမှာဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးမှူးကပြောပါတယ်။အာဖဂန်နိုင်ငံတွင်းမှာအမေရိကန်တို့စီမံခန့်ခွဲတဲ့အခြေစိုက်စခန်း9ခုရှိတယ်လို့သိရှိထားရပြီးအမေရိကန်တပ်ဖွဲ့ဝင်14000လက်ရှိမှာတက်ချထားတာပါမူအားဖြင့်သဘောတူထားပြီးဖြစ်တဲ့အမေရိကန်သမ္မတရဲ့အတည်ပြုချက်မရမချင်းတော့အပိသက်သဘောတူညီချက်မဟုတ်သေးဘူးလို့လည်းအမေရိကန်ညှိနှိုင်းရေးမှူးကအလေးအနက်ပြောပါတယ်အာဖဂန်အစိုးရထံကနေအခြေစိုက်စခန်းတွေကိုအမေရိကန်ကငှားရမ်းထားတာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေဆုတ်ခွာသွားတဲ့ area တွေမှာအကြမ်းဖက်မှုတိတိတတ်တာရောနှဲသွားမယ်လို့လည်းအမေရိကန်ညှိနှိုင်းရေးမှူးကရှင်းပြခဲ့ပါတယ
်။ဥရောပသမဂ္ဂ EU ကနေ Britain နိုင်ငံသဘောတူညီချက်မပါဘဲနှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုတားဆီးမယ်ဆိုရင်ပါတီကနေထုတ်ပြစ်ပဲဆိုပြီး Britain ဝန်ကြီးချုပ် Boris Johnson က Conservative လွှတ်တော်အမတ်တွေကိုတင်းနှံနေမှာတတိပေးလိုက်ပါတယ်။ Britain အောက်လွှတ်တော်မှာဝန်ကြီးချုပ် Johnson ရဲ့ Conservative Party ကအမတ်တနေရာပဲအသာစီးရနေတာပါ။ခေတ္တရည်နာထားတဲ့ဗြိတိရှ်လွှတ်တော်ဟာအင်ကာနီမှာပြန်လည်စတင်မှာဖြစ်ပါတယ်။ EU ကနေဗြိတိန်ကိုသဘောတူညီချက်မပါဘဲနှုတ်ထွက်ဖို့ကြိုးစားနေတဲ့ဝန်ကြီးချုပ်ဂျွန်ဆန်နဲ့သဘောထားကွဲပြားသူအမတ် 20 လောက်ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party တွေမှာရှိနေပါတယ်။အဲ့ဒီအမတ်တွေဟာဗြိတိန်နိုင်ငံ EU ကနေသဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုဟန်တားနိုင်ဖို့အတိုက်အခံတွေနဲ့ပူးပေါင်းသွားနိုင်ချေလည်းရှိနေပါတယ်။ပါလီမန်ကဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်ကိုပယ်ချခဲ့ရေးရွေးကောက်ပွဲအချိန်ဆချင်းပလိုက်မယ်ဆိုတဲ့ခမန်းချက်တွေလည်းဝန်ကြီးချုပ်ဂျွန်ဆန်ကသူ့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပြီးတဲ့အချိန်မှာထွက်ပေါ်လာပါတယ်။ဂျွန်ဆန်ကတော့ရွေးကောက်ပွဲအသစ်လုံးမှာကိုမလိုလားဘူးလို့လည်းပြောထားခဲ့ပါတယ်ခင်ဗျာ။ EU ခေါင်းဆောင်တွေဘက်ကလည်းဗြိတိန်နိုင်ငံသဘောတူညီချက်နဲ့နှုတ်ထွက်မလား၊ဒါမှမဟုတ်သဘောတူညီချက်မပါဘဲနှုတ်ထွက်မလားဆိုတဲ့နောက်ဆုံးဆုံးဖြတ်ချက်ချဖို့အောက်တိုဘာ18နဲ့18ရက်နေ့မှာဆွေးနွေးမှာဖြစ်ပါတယ်။သဘောတူညီချက်မပါဘဲဗြိတိန်နှုတ်ထွက်မယ်ဆိုရင်ဗြိတိန်နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖွဲ့အဖက်ဖြစ်တဲ့ EU နဲ့ Britain နိုင်ငံအကြားချောချောမွေ့မွေ့ရှိနေတဲ့ကုန်သွယ်ရေးတွေအဆုံးသတ်သွားမှာဖြစ်ပြီးကုန်သွယ်ရေးအခြေအနေကဗျံမတာဖြစ်သွားနိုင်ပါတယ်။ Britain EU ဆိုင်ရာသတင်းတော်တစ်ပုဒ်တော့ဒီသတင်းနေ့အပြီးမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.13 MHz ဖိုင်လိုမီတာ40 kHz 9139ဖိုင်လိုမီတာ51 kHz 5805နဲ့ဖိုင်လိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ကင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာကူညီကယ်ဆယ်ရေးနဲ့ဌာနေပြည်ရေးဆိုင်ရာမဟာမင်းကြီးတဲ့အဖြစ်မာဘူးအလမ်ကျူလူတာကိုဘင်္ဂလားဒေ့ရှ်အစိုးရကခန့်အပ်လိုက်ပြီးစက်တင်ဘာလ5ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။လက်ရှိမဟာမင်းကြီးအဘူခါလန်ရဲ့နေရာကိုအစားထိုးခန့်အပ်တာဖြစ်ကြောင်းပြည်သူ့ရေးရာဝန်ကြီးဌာနကတနင်္လာနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မအောင်မမြင်ဖြစ်ခဲ့ပြီးနောက်ရက်ပိုင်းအတွင်းအခုလိုဒုက္ခသည်ဌာနပြန်ရေးဆိုင်ရာမဟာမင်းကြီးတစ်ကိုပြောင်းလဲခန့်အပ်တာလည်းဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့တုန်းကကောက်ဆက်ပစားကကူတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်အဖွဲ့တစ်ခုကိုလူမှုစုဝေးပွဲကြီးကျင်းပဖို့လက်ရှိမဟာမင်းကြီးအဘူခါလန်ရဲ့လက်ထောက်တဦးကခွင့်ပြုပေးခဲ့ပြီးတဲ့နောက်မှာအခုလိုအကြီးအကဲရာထူးအပြောင်းလဲတွေဖြစ်လာတာပါ။လက်ရှိမဟာမင်းကြီးအဘူခါလန်ကတော့2018ခုနှစ်ဖေဖော်ဝါရီလကတည်းကဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့ဌာနပြန်ရေးမဟာမင်းကြီးအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။သူ့ရဲ့ယာရုကိုလွှဲပြောင်းရယူမဲ့မာဘော့ကတော့တဘာဝဘေးဒဏ်စီမံခန့်ခွဲမှုဆိုင်ရာဌာနမှညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးခေါ်လုံခဲ့ကြတဲ့ရိုဟင်ဂျာတပ်သားနေပါနေထိုင်ရာ Cox Six Bazaar ရှိဒုက္ခသည်စခန်းတွေမှာ SIM card တွေအသုံးပြုခွင့်ရပ်တန့်ပြီး mobile phone သုံးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အစိုးရကမေးပေးလိုက်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့ဒီစခန်းတွေမှာသူတို့ကုမ္ပဏီတွေရဲ့ internet line တွေကိုပိတ်ပစ်ရမှာအရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အစိုးရထံကိုခုနှစ်အတွင်းအစီရင်ခံရမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီမင်းကန်တရေးကော်မရှင်ဖြစ်တဲ့ PTRC ပြောခွင့်ရဇာကီယာဟူစိန်ခန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အခုလိုဆုံးဖြတ်ရခြင်းဟာနိုင်ငံရေးလူညုံရေးကိုအခြေခံတယ်လို့လည်းသူကပြောပါတယ်။မကြမီသတင်းပတ်တွေအတွင်းဒုက္ခသည်စခန်းတွေမှာအကြမ်းဖက်တဲ့ပြစ်မှုတွေကျူးလွန်ခဲ့ခြင်းပြီးမှအခုလိုဆိုရကအမိန့်ထုတ်ပြန်လိုက်ခြင်းဖြစ်ပါတယ်။မြန်လာပြည်ဆိုရအနေနဲ့ဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းအသုံးပြုခွင့်တွေကို2019ခုနှစ်ကပိတ်ပင်ခဲ့တာဖြစ်ပါတယ်ခင
်ဗျ။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေခံစားနေရတဲ့မိသားစုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရင်လူသားချင်းစာနာမှုအကူအညီယူရို6သန်းထပ်ပြီးပေးမယ်အကြောင်းဥရောပကော်မရှင်ကတနင်္လာနေ့မှာကြေညာပါတယ်။အထူးသဖြင့်တော့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့ကအကြမ်းဖက်မှုတံခံရသူတွေအတွက်ဖြစ်ပါတယ
်။ Iran နိုင်ငံကဆွန်နီနဲ့ရှီးယားမွတ်စလင်ဘာသာရေးအဖွဲ့အစည်းတွေကြားမှာအာဂရီလိုက်စားမှုတွေရှိနေတယ်ဆိုတဲ့ရုပ်သံမှတ်တမ်းတစ်ခုထုတ်လွှင့်ခဲ့တာကြောင့် Ahura TV သတင်းဌာနရဲ့လုပ်ငန်းတွေကို Iran နိုင်ငံအစိုးရကရပ်ဆိုင်းလိုက်ပါတယ်။ Ahura သတင်းဌာနက American ငွေကြေးထောက်ပံ့မှုတွေလက်ပတ်နေတဲ့သတင်းဌာနတစ်ခုဖြစ်ပါတယ်ခင်ဗျာ
။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမသိမ့်ကြီးထိုင်တဲ့ကိုရဲမြင့်တို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။ဥရောပသမဂ္ဂ EU နဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေလာမယ့်အောက်တိုဘာလ31ရက်မှာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မှာဖြစ်ပြီးထပ်ပြီးဆိုင်းငံ့ပေးဖို့ဥရောပသမဂ္ဂကိုတောင်းဆိုမှာမဟုတ်ဘူးလို့ဗြိတိန်ဝန်ကြီးချုပ်ကပြောပါရတယ်။အတိုက်ခံပါတီဘက်ကတော့သဘောတူညီချက်မပါဘဲဥရောပသမဂ္ဂကနေဗြိတိန်တို့နှုတ်ထွက်မယ်အရေးကိုအကြီးအကျယ်ကန့်ကွက်နေပြီးရွေးကောက်ပွဲကျင်းပပေးဖို့လိုလားနေကြတာပါ။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲကျင်းပဖို့မလိုလားဘူးလို့ပြောထားသလိုပါတီရင်းကလွတ်တော်အမတ်တွေအတိုက်ခံတွေနဲ့မပူပေါင်းဖို့လည်းသတိပေးထားပါရတယ်။အသေးစိတ်ကိုမတ်သိန်ကီထိုက်ကစူးစီးတင်ပြထားပါရရှင်။
EU ဥရောပသမဂ္ဂတဲကနေဗြိတိန်တို့သဘောတူညီချက်မရှိဘဲနောက်လာတဲ့နှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုအတိုက်ခံနဲ့ပေါင်းပြီးတားဆီးဖို့လုပ်ခဲ့ရင်တော့ပါတီကနေထုတ်ပြစ်မယ်လို့ကိုစပေးတက်လွှတ်တော်အမတ်တွေကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကတနင်္လာနေ့မှာတတိပေးလိုက်ပါတယ်။ဗြိတိန်အောက်လွှတ်တော်မှာဝန်ကြီးချုပ် Johnson ရဲ့ကိုစပေးတက်ပါတီကအမတ်တနေရာပဲအသာစီးရထားတာပါ။ဥရောပသမဂ္ဂတဲကနေဗြိတိန်တို့သဘောတူညီချက်မပါဘဲအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ဖို့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ကြိုးပမ်းမှုကိုဟန့်တားနိုင်ရေးအတွက်လွှတ်တော်နားရဲ့အပြီးအင်္ဂါနေ့ပြန်ဆတဲ့အခါမှာတော့ဝန်ကြီးချုပ်ရဲ့ Conservative Party ကသဘောထားကွဲပြားသူအမတ်20ရို့အတိုက်ခံတွေနဲ့ပူးပေါင်းသွားနိုင်ခြင်းရှိနေပါတယ်။ဘလို့အခြေအနေမျိုးမဆိုဗြိတိန်အနေနဲ့ဥရောပသမဂ္ဂတဲကနေနှုတ်ထွက်မှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆင်ကတနင်္လာနေ့မှာပဲပြောဆိုခဲ့ပါတယ
် I want everybody to know there are no circumstances in which I will ask Brussels to delay
ဘယ်လိုအကြောင်းပြချင်းနဲ့မှ EU ဘက်ကအချိန်ဆိုင်းပေးဖို့ကျွန်တော်အနေနဲ့ပြောမှာမဟုတ်ဘူးဆိုတာကိုအားလုံးသိစီကြပါတယ်ကျွန်တော်တို့အနေနဲ့အောက်တိုဘာ31ရက်နေ့မှာထွက်ပါမယ်အသေးချာပါကျွန်တော်တို့ရဲ့ဂရီကူဝတ်တွေကိုရုတ်သိမ်းတာမျိုးဒါမှမဟုတ်လေလူမှုဆန္ဒကိုဖျက်သိမ်းဖို့ကြံစီမှုတွေကိုလက်ခံမှာမဟုတ်ပါဘူးဒီခံယူချက်ကိုအခိုင်အမာဆွဲကင်ထားပြီးအောက်တိုဘာမှာကျင်းပမယ်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုရမယ်လို့ကျွန်တော်ယုံကြည်ထားပြီးလွှတ်တော်အနေနဲ့လည်းအသေးချာဆန်းစစ်သုံးသပ်နိုင်မှာဖြစ်ပါတယ
်ဥရောပသမဂ္ဂတဲကနေဗြိတိန်နှုတ်ထွက်ရေးကိုနှောင့်နှေးအောင်ကြိုးပမ်းမှုတွေကိုလည်းထိုးနှက်ပြောဆိုလိုက်ပြီးဒီလောက်ရက်တွေဟာဆိုရင် EU ကနေခွဲထွက်ရေးပိုပြီးကောင်းတဲ့သဘောတူညီချက်တွေရဖို့ကြိုးစားနေတဲ့ဗြိတိန်ကိုအားယွအောင်လုပ်တာလို့လဲဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ Brexit အတွက်အပိသက်စီးမြင်တွေနဲ့ပတ်သက်ပြီးအောက်တိုဘာလလယ်မှာ EU ခေါင်းဆောင်တွေနဲ့ဗြိတိန်ကြားဆွေးနွေးပွဲမတိုင်ခင်ဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်တွေလွတ်တော်မှာမဲခွဲနိုင်ခြင်းရှိပြီးလွတ်တော်ဘက်ကဒီအစီအစဉ်တွေပယ်ချခဲ့ရင်နောက်လာတဲ့ရွေးကောက်ပွဲတွေအချိန်ဆကျင်းပနိုင်နေဆိုတဲ့ခံမှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲဝန်ကြီးချုပ်ဂျွန်ဆင်ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲသစ်ကျင်းပဖို့မလိုလားဘူးလို့တနင်္လာနေ့မှာပြောပါတယ်
။ Let the negotiators get on with their work without that sword of Damocles over their necks and without
ဒီကောင်ဝဲမလို့ပဲနဲ့ကျွန်တော်တို့ရဲ့အစစ်အစညီနိုင်သူတွေစိုးရင်ကြောင်းရွံ့မှုကင်းကင်းနဲ့သူတို့တောင်းဝန်တွေဆောင်ရွက်ခွင့်ပေးကြရအောင်ပါကျွန်တော်အနေနဲ့လည်းဒီကောင်ဝဲမလို့ခြင်းသလိုဘယ်သူမှလည်းမလို့ခြင်းကြပါဘူး လူလူရဲ့ဆန္ဒအတိုင်းပဲဆောင်ရွက်ကြရအောင်ပါ။ရာဇဝတ်မှုတွေကိုတိုက်ဖျက်ကြမယ်။ကျန်းမာရေးဆောင်ရှောင်မှုတိုးတက်အောင်လုပ်မယ်။ကျောင်းတွေတိုးမြင့်ပြီးနေထိုင်မှုစရိတ်စကားတွေလျှော့ချမယ်။ပညာရေးနဲ့နည်းပညာအခြေခံတဲ့အတူ UK တဝမ်းမှာအခွင့်အလမ်းတွေနဲ့အလားအလာတွေကိုဖွင့်လှစ်ပေးကြပါမယ်။ဒါကအေယာမလုပ်ငန်းစဉ်ကြီးပါ။ဒီလိုဖြစ်လာအောင်အတူတကွဆောင်ရွက်ကြရအောင်ပါ။အောက်တိုဘာ31ရက်နေ့မှာ Brexit ကိုအပြီးတတ်ကြရအောင်ပါ။
ဝင်ကြီးချုပ်ဟောင်းထရီဇာမေလက်ထက်တုန်းက EU နဲ့ညှိနှိုင်းထားတဲ့ Brexit သဘောတူညီချက်အတည်ပြုနိုင်ရေးလွှတ်တော်မဲခွဲမှုမှာ၃ချိန်တိုင်တိုင်ရှုံးနိမ့်ခဲ့တာပါဒီနောက်မှာဝင်ကြီးချုပ်မေယာရုကနှုတ်ထွက်ခဲ့ပြီးတဲ့နောက်ဂျွန်ဆင်ကဝင်ကြီးချုပ်အဖြစ်တာဝန်ယူရာဖြစ်ပါတယ်အတိုက်အခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုလားနေပြီးသဘောတူညီချက်မရှိဘဲ EU ကနေဗြိတိန်နှုတ်ထွက်မှုကိုလည်းတားဆီးမယ်လို့တနင်္လာနေ့မှာပဲပြောဆိုသွားပါတယ
် So first we must come together to stop no deal
သဘောတူညီချက်မပါဘဲနှုတ်ထွက်မဲ့အရေးကိုတားဆီးဖို့အတွက်ကျွန်တော်တို့အရင်ဆုံးအတူဆောင်ရွက်ကြရမှာပါဒီသတင်းဘက်ကကျွန်တော်တို့အတွက်နောက်ဆုံးအခွင့်အရေးလည်းဖြစ်နိုင်ပါတယ်နိုင်ငံကြောက်တဲ့ကြမဲ့အရေးကနေကဲတင်ဖို့အတွက်လိုအပ်တာအားလုံးဆောင်ရွက်ဖို့တခြားပါတီတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။အဲဒီနောက်မှာကျွန်တော်တို့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုအပ်ပါတယ်
။ online လောင်းကစားလုပ်ငန်းကြီး Let Brooks ကတော့အခုလောလောဆယ်အခြေအနေအရနောက်လာတဲ့မှာရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်လို့ပြောဆိုထားပြီး2019ခုနှစ်မကုန်ခင်မှာရွေးကောက်ပွဲကျင်းပနိုင်ခြေက85ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းထားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။တန်ကိုရီးယားသမ္မတမွန်ဂျေအင်ဟာသူ့ရဲ့6ရက်ကြာထိုင်းမြန်မာလာအိုအရှေ့တောင်အာရှသုံးနိုင်ငံခရီးစဉ်ကိုထိုင်းနိုင်ငံနဲ့စတင်လိုက်ပြီးဒီကနေ့မှာတော့မြန်မာနိုင်ငံမှာသမ္မတဦးဝင်းမြင့်အပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။သမ္မတမွန်ရဲ့မြန်မာပြည်ခရီးစဉ်မှာတန်ကိုရီးယားဗန်လုပ်ငန်းရှင်ကြီးတွေပါသူနဲ့အတူလိုက်ပါသွားပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
သမ္မတမွန်ဂျေအင်အစိုးရလက်ထက်မှာတောင်ကိုရီးယားရဲ့ကုန်သွယ်စည်းဝါးရေးပိုအားကောင်းလာအောင်အရှေ့တောင်အာရှနိုင်ငံတွေနဲ့ကြေကြွတဲ့ဆက်ဆံရေးထူထောင်သွားမယ်လို့ညီမန်းထားတဲ့အတိုင်းမြန်မာအပါအဝင်အာဆီယံ၃နိုင်ငံကိုအခုလိုခီးထွက်နေတာဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာလတည်းတောင်ကိုရီးယားစေကမ်းမြို့ဖြစ်တဲ့ပူဆန်မှာကိုရီးယားအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့နှစ်လအလိုမှာသမ္မတမွန်ရဲ့အာဆီယံ၃နိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အာဆီယံနိုင်ငံတွေထဲမှာသဘာဝတရားစာရကြွယ်ဝပြီးဈေးကွက်အလားအလာအကောင်းဆုံးဖြစ်နေတဲ့မြန်မာနိုင်ငံကိုကိုရီးယားလုပ်ငန်းရှင်တွေမျက်စိကျနေပြီးတရုတ်ဂျပန်တို့နဲ့အပြိုင်နိုင်ငံရခြားမှာရင်းနှီးမြှုပ်နှံဖို့စိတ်အားထက်သန်နေတာဖြစ်တယ်လို့တောင်ကိုရီးယားမှာနေပေါင်းတော်ကြနေလာတဲ့ကိုရန်နိုင်ထွန်းကသုံးသပ်ပါတယ်
။အကြီးကကတော့ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေစီးပွားရေးစက်ချက်ကိုတူတူကြည်ကြည်ပြန့်ပြန့်လွတ်ချင်တယ်။အဲ့လွတ်ချင်နေရမှာမြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရပ်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်။အဲ့ဒါတွေကိုပြည်လည်အောင်ဆောင်ရွက်ပေးဖို့လေတမရကိုဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့တိုက်တွန်းလာတာရှိတယ်။အဲ့တော့တခုတမမွန်ကျင်တွားတဲ့နေရာမှာဥပဒေပိုင်းဆိုင်ရာမှာဖြေလျှော့မှုတွေဖြစ်ရအောင်သူစွန့်နေဖို့လေပါပါတယ်ခင်ဗျာ။အဓိကစိတ်ရင်းတွေကရည်ရွယ်ချက်ကတော့သူတို့စီးပွားရေးအားကောင်းလာအောင်ရှေ့တော်အားချတွေကိုထိုးပေါက်လာတာဖြစ်ပါတယ်။ပထမသူတို့ရည်ရွယ်မှုနဲ့လုပ်တယ်။အဲ့ဒါရုပ်ရှင်တွေပြတယ်။ဘာသာစကားတွေနဲ့ထိုးပေါက်လို့ပြတယ်။အစားအစာတွေနဲ့ထိုးပေါက်တယ်။ကေပေါက်တွေနဲ့အဲထူပေါ်မှုလုပ်တယ်အဲ့လိုထူပေါ်မှုလူတွေကစိတ်ဝင်စားလာတယ်ကိုရီးယားကိုရီးယားဖြစ်လာကြပြီအဲမြန်မာနိုင်ငံမှာမဟုတ်ဘူး BNN ကမ္ဘောဒီးယားလာအိုထိုင်းအစရှိတွေထူပေါ်လာတယ်ပြီးအမြအနောက်ကနေပြီးစီးပွားရေးပါသူကတွဲဝင်လာပြီးတော့ကိုရီးယားနိုင်ငံရဲ့စီးပွားရေးကအာရှနိုင်ငံကိုလည်းလွှမ်းမိုးထားနိုင်အောင်သူတို့စူးစမ်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုရောက်လာတဲ့သမ္မတမွန်ဂျေအင်းဟာဒီကနေ့နေပြီးတော့မှသမ္မတဦးဝင်းမြင့်နိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်စတေမာ3ရက်ကနေ5ရက်နေ့အထိ3ရက်ကြာမဲ့သမ္မတမွန်ရဲ့မြန်မာပြည်ခီးစဉ်အတွင်းကိုရီးယားဗန်အုပ်စုအကြီးအကဲတွေလည်းအတူလိုက်ပါသွားတယ်လို့ကိုရီးယားဟာရဲသတင်းစာမှာဖော်ပြပါတယ် KFB ရှင်ဟန် KB ကူမင်းနဲ့ IBK ကိုရီးယားစစ်မှုဗန်အုပ်စုတွေဖြစ်ပါတယ်လုံလောက်တဲ့မြန်မာနိုင်ငံမှာရှင်ဟန်ဗန်ကွဲတစ်ခုသာရှိပြီး2016ခုနှစ်တုန်းကလုပ်ငန်းလိုင်စင်ရခဲ့ပါတယ် KB ကူမင်းဝိုရီနဲ့IBK ဘန်ဒီကသူတို့ရုံးခွဲတွေမြန်မာနိုင်ငံမှာဖွင့်ခွင့်ရဖို့စိတ်အားထက်သန်နေပါတယ်။ KB ကူမင်းမဟာ2014အစောပိုင်းမြန်မာနိုင်ငံမှာဘန်လုပ်ငန်းလိုင်စင်လျှောက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာနိုင်ငံမှာကိုရီးယားကုမ္ပဏီပေါင်း200ကျော်ဝင်ရောက်လုပ်ကိုင်နေတာပါ။ဒီလုပ်ငန်းရှင်တွေရုံးလုပ်ငန်းပိုင်းဆိုင်ရာအဆင်ပြေချုံးဝေ့စေဖို့အတွက်မြန်မာအစိုးရကဖန်တီးပေးထားတဲ့ Korea Dex ရုံးခွင့်ပွဲကိုလည်းသမရမွန်တက်ရောက်မှာဖြစ်တယ်လို့ လဲကူမြို့ညောင်တပင်မှာရှိတဲ့ KMIC ကိုရီးယားမြန်မာဆက်မှုဆောင်အုတ်မြစ်ချပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်မြန်မာနိုင်ငံမှာတောင်ကိုရီးယားရဲ့ယင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ 3.9 ဘီလီယံနီးပါးရှိပြီး2019နှစ်ကုန်ထိစီမံကိန်းပေါင်း185ခုကိုကိုရီးယားကုမ္ပဏီတွေလုပ်ဆောင်နေတာဖြစ်ပါတယ်2018-19ဘဏ္ဍာနှစ်စဉ်အရနိုင်ငံကုန်သွယ်မှုပမာဏဒေါ်လာ913လမ်းကျော်ရှိပါတယ်စနေမှာနှစ်ရက်မနေ့တုန်းကတော့သမ္မတမွန်ဂျေအင်းဟာထိုင်းဝန်ကြီးချုပ်ပရာယုတ်နဲ့ဘန်ကောက်မြို့မှာတွေ့ဆုံပြီးနိုင်ငံနားလည်မှုစာကြွန်လွှာ MOU 5ခုအပါအဝင်စုစုပေါင်းစာချုပ်6ခုကိုလက်မှတ်ထိုးခဲ့ပါတယ်အဲ့ဒီထဲမှာရေးစီမံခန့်ခွဲမှုရထားလမ်းပြုပြင်တိုးချဲ့ရေး Smart City ဖော်ဆောင်ရေးနဲ့စက်မှုဇုံကဏ္ဍတွေပါဝင်ပါတယ်သမ္မတမွန်ဂျေအင်းရဲ့မြန်မာနဲ့ထိုင်းနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းတောင်ကိုရီးယားသမ္မတတူဦးအနေနဲ့ပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်ဖြစ်သလိုလာအိုနိုင်ငံကိုတော့တောင်ကိုရီးယားသမ္မတတူပထမဆုံးသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။စတေမာ9ရက်နေ့မှာတော့သမ္မတမွန်ဟာမြန်မာကနေလာအိုနိုင်ငံကိုထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံမှာတည်ထစီရင်ခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးဘက်ကိုအလှည့်ပေးကြပါတယ်။ထိုင်းနိုင်ငံလက်ကျွန်းမှာလူသတ်မှုဆွဲချက်နဲ့တည်ထစီရင်ခံထားရတဲ့မြန်မာလူသမားနှစ်ဦးအတွက်မြန်မာအစိုးရကထိုင်းဘရင်မင်းမြတ်စီမှာအသနာခံစာတင်သွားမယ်အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းစွေကပြောပါတယ်။ဗန်ကောက်မြို့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးစီးဆောင်ရွက်နေတဲ့အကြောင်းစက်တင်ဘာ2ရက်နေ့ကပြောလိုက်တာကိုထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှာကအပြည့်အစုံပြောပြပေးမှာပါရှင်။
ဒီတိမ်လူငယ်နှစ်ဦးတို့အသက်ခံခဲ့ရတဲ့လက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကဩဂုတ်လ29ရက်နေ့မှာပဲတည်ရန်အမိန့်ကိုထက်ချလိုက်တာပါဒီအတွက်မြန်မာအစိုးရဘက်ကအသနာခံစာပြင်ဖို့အတွက်ထိုင်းရှေ့တင်များကောင်စီနဲ့လူ့သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝိုင်းဝန်းတောင်းဆိုခဲ့ကြတာပါတည်ရန်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်မြန်မာအစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံအသနာခံစာတင်သွင်းသွားမယ်လို့လည်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့နေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံခြင်းပြောကြားလိုက်ပါတယ်
။ဆက်ပြီးတော့လူမဲ့ကိစ္စကတော့ထိုင်းပြည်မင်းမြတ်ရှိကိုဟိုအသနာခံစာတင်လို့ပဲရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့ကြီးကလည်းပဲဆန်းကိုစီစဉ်နေပါတယ်။အဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှဟိုသမတဲ့ဒီနေ့နဲ့ဒီဆက်လက်ဆောင်ပေးကြမှုစီစဉ်ရှိပါတယ်အခုနိုင်ငံတော်ကြီးများအကြီးအကဲများတို့လည်းကြည်ညာချက်ရှိပါတယ်အထာဏာလည်းပဲဟိုလူမတရားရှိတယ်ထိုင်းနိုင်ငံမှာရှိတဲ့ဌာနကြီးတွေထိုင်းနိုင်ငံမှာရှိတဲ့ဟိုလူမအရာအဖွဲ့ကြီးတွေဝိုင်းဝန်းကူညီနေပါတယ်အစ်စ်လိုက်တဲ့ကူညီတွေပါတယ်ဆက်လက်ပြီးတော့မှကြီးနေဆွေးနွေးပါမယ်ဒါတော့သူ့နိုင်ငံရဲ့သူ့ဥပဒေကြီးကြပ်တာဖြစ်တဲ့အတွက်နော်ဥပဒေကြီးပဲဆောင်ရွက်လို့ရပါမယ်ဆက်လက်ပြီးတော့မှသက်ဆိုင်တဲ့ကြီးနေဆွေးနွေးပါဆောင်ရွက်တော့ပါမယ်ကွ
မြန်မာတန်ယုံကိုစားပြုပြီးလက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့ဥပဒေအရအကြံပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးဆောင်ပြီးစီစဉ်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအခုလိုပြောသွားပါတယ်
။မြန်မာတန်မတ်ကြီးကိုယ်တိုင်အဲပူဒီမင်းကိုယ်ကဆောင်ရွက်နေပါတယ်။အခုဆိုရင်29ရက်နေ့ကခါတဲ့တရားရုံးအမိန့်ကိုလည်းတန်မတ်ကြီးဟိုပူယူရရှိပြီးပါပြီ။အဲ့ထိုင်းဘာသာစကားကိုအခုဘာသာပြန်နေပါတယ်။အားကြံနေပြီးတော့မကြခင်မှာထိုင်းရှင်နေများကောင်စီနဲ့ပြပါမယ်။ပြပြီးတော့ထိုင်းရှင်နေများကောင်စီရဲ့အံ့ဩရယူပြီးတော့အဲဒီဟိုအကိုဒီလူကံအတွက်လုပ်တင်တာကိုဆက်လက်ဆောင်ရွက်ဖို့အစီအစဉ်လုပ်နေပါတယ်ရှင်
။2014ခုနှစ်ကတည်းက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခဏ်အကျိုးဆောင်ထိုင်းရှင်နေများကောင်စီဘက်ကနေတရားရုံးအစစ်စစ်မှာခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့က2015ခုနှစ်ဒီဇင်ဘာလမှာကိုယ်စမွေမြို့နယ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံချမှတ်ခဲ့တာပါဒီနောက်မှာတော့တရားရုံးအစစ်အစအယူခံတက်ခဲ့ပေမဲ့2018ခုနှစ်ထဲမှာလည်းတည်တံအမိန့်ကိုပဲပြန်ချခဲ့တယ်လို့2019ခုနှစ်ဩဂုတ်လ29ရက်နေ့မှာတော့နွန်ထဗူရီခရိုင်တရားရုံးမှာနောက်ဆုံးအယူခံကိုပယ်ချခဲ့ပြီးတည်တံပဲပြန်ချခဲ့ပါတယ်မြန်မာရွှေပြောင်းလို့တမခက်မှန်းကြီး4000လောက်အလုလုကင်နေတဲ့ကော့တောင်ပန်းဖြေကျွန်းဖြစ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စတေမာလာမှာပြည်တိမ်လူငယ်တို့တက်ဖြတ်ခံရတာပါဒီအမှုမှာမြန်မာရှေ့ပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုဖြစ်ပြီးနှစ်ပတ်အကျော်ကြာမှာဖမ်းဆီးခဲ့ပြီးလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9ခုနဲ့တရားဆွဲဆိုခဲ့ပါတယ်ထိုင်းနိုင်ငံကော့စမေကျင်းထောင်ထဲမှာဖမ်းဆီးခံရတဲ့သူတို့2ယောက်ကိုတော့ ဒီနေ့ကတော့ဒီအမှုကိုတရားခွင်အကျိုးဆက်ပြီးတော့ကျွန်တော်တို့အရေးဆုံးအတွေ့အကြုံတွေကိုတားဆီးဖို့အတွက်ကျွန်တော်တို့အရေးဆုံးအတွေ့အကြုံတွေကိုတားဆီးဖို့အတွက်နှစ်ထောင်ဆန်ငါးခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးဖြစ်တဲ့အဖြစ်သိမ်းထားခဲ့တာဖြစ်ပါလိမ့်ရှင်။မအေးအေးမှာပြောပြသွားတာပါရှင်။အခုတော့အိန္ဒိယနိုင်ငံကနိုင်ငံသားစီဝါရေး UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်အာတန်ပြည်နယ်မှာနေထိုင်သူတယောက်ကိုမှနိုင်ငံမဲ့တွေမဖြစ်ရေးလိုအပ်တာတွေဆောင်ရွက်ပေးဖို့အိန္ဒိယအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားစီစီရေးမှတ်ပုံတင်စည်းရင်းကိုထုတ်ပြန်ပြီးနောက်ပိုင်းအာတန်ပြည်နယ်အတွင်းနေထိုင်သူနှစ်သန်းနီးပါးဟာနိုင်ငံမဲ့တွေဖြစ်သ
ဟုတ်အသိမှတ်ပြုခွင့်ရှိတဲ့အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုပ်ပိုင်ခွင့်ကိုမေးခွန်းထုတ်နေတာမဟုတ်ဘဲပကြသေးခင်ကထုတ်ပြန်ခဲ့တဲ့နိုင်ငံသားမဟုတ်ပုံနေစည်းငါနဲ့ချလက်ထားခြင်းခံရလို့နိုင်ငံမဲ့ဖြစ်လာမဲ့သူတွေအရေးကိစ္စကိုဆုံးဖြတ်ပြုပုံများစွာရှိနေတယ်လို့ပြောပါရယ်။
What we are asking Indians to ensure that adequate access to information, legal aid, and
legal. တရားရုံးတပိုင်းဖြစ်တဲ့ဒေသဆိုင်ရာရုံးတွေမှာနိုင်ငံသားဖြစ်ကြောင်းတည်ပြဖို့ရပ်ပေါင်း120ရရှိမှာဖြစ်ပါတယ်။တရားမဝင်ရောက်တယ်လို့သတ်မှတ်ခြင်းခံရသူတွေကတော့အထက်တရားရုံးတွေကိုတက်ရောက်ရမှာဖြစ်ပါတယ်။ဒီဖြစ်စဉ်အရဘာတွေဖြစ်လာမလဲဆိုတာကိုပြောဖို့စောလို့နေတယ်လို့လည်းဘလော့ခါပြောပါတယ်။ဒါပေမဲ့အဲ့ဒီလူတွေတည်အချက်လက်မှန်မှန်မရမှာနဲ့အတနာခံလွာတင်ဖို့ငွေကြေးလုံလုံလောက်လ
We are urging the government to take steps that mitigate the risk of any individual being left
ဒီဖြစ်စဉ်ကြောင့်လူတွေကြုံတွေ့နေရတဲ့နိုင်ငံမဲ့ဖြစ်မဲ့အန္တရာယ်အခက်အခဲတွေရောပါသွားဖို့အိန္ဒိယအစိုးရအနေနဲ့လှုပ်ရှားရှိတာလို့ပို့ကျွန်တော်တို့ကတိုက်တွန်းနေတာပါအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကကြေညာချက်မှာတော့အားတက်စရာတချို့ကိုတွေ့ရပါတယ်စည်ရင်းနဲ့မပါပဲကြံရင့်နေသူတွေအနေနဲ့သူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုအပြည့်အဝရမယ်ဆိုတာမျိုးပါ
အာတန်ပြည်နယ်ကလူပေါင်းနှစ်တန်းနီးပါးလောက်နိုင်ငံမဲ့ဖြစ်သွားစေမဲ့ဘယ်လို့ရမစိုးဟာနိုင်ငံမဲ့ဥယျာဉ်ရောပါရေးတကဘာလုံးကစ조사အထုတ်နေတာတွေကိုတော့ကြီးကြီးကျယ်ကျယ်ထိခဲ့သွားစေနိုင်တယ်လို့လည်း UNHCR ကပြောပါတယ် UNHCR အဖွဲ့ရဲ့အဆိုအရကဘာပေါ်မှာလူ၁၀တန်းဟာနိုင်ငံမဲ့ဘဝမှာနေနေကြရပါတယ်သူတို့ဟာပညာရေးအလုတ်ကင်နဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကင်းမဲ့နေသလိုမွေးစည်းရေးနဲ့အိမ်အောင်စည်းရေးတွေကိုလည်းရှောက်ထားခွင့်မရှိကြပါဘူးနိုင်ငံသားဖြစ်ကြောင်းတသက်ခံမပြနိုင်သူတွေကိုနှစ်ထုတ်တာတို့ထိမ့်သိမ့်တာတို့မလုပ်ဖို့ကိုလည်း UNHCR ကအိန္ဒိယအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေအထောက်အထားမဲ့ဝင်ရောက်လာသူတွေကိုပြန်လည်နှစ်ထုတ်နိုင်ဖို့ဒီလိုလုပ်တာဖြစ်ကြောင်းထွက်ပေါ်လာတဲ့သတင်းတွေနဲ့အတူအိန္ဒိယဆိုရကတော့သူ့ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောကြားနေခဲ့ပါတယ်။တချို့ဝေဖန်သူတွေကလည်းဘင်္ဂလားဒေ့ရှ်ကနေအများဆုံးဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်တွေကိုနှစ်ထုတ်ဖို့ဒီလိုလုပ်တာလို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့အာတပီနယ်ကနေနှင်ထုတ်ခံရသူဘယ်သူ့ကိုမှလက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်။လောလောဆယ်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်လွန်ခွင့်ပေးထားရကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြသွားတာပါရှင်။ VOE ရဲ့အင်ကာနေမနေ့ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်ပြည်ဦးအမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ဣရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့နှစ်ပေါင်းများစွာကရုပ်ကျွင်းတွေတွေ့လာရလို့နာမည်ကျော်လာတဲ့မြန်မာပြင်းလောကနဲ့ပတ်သက်လို့အခုလိုနားဆင်ရမှာပါ။အ
ဲနောက်ပိုင်းကနေပြီးတော့ဒီစစ်တပ်ကအဲ့နေရာမျိုးနေရာကြီးပါတယ်။အဲပြီးတော့ပြင်းကိုဆိုရင်အခုပြန်လည်ပြူပေါ်နေတာပေါ့။ပိုင်းရပိုင်းတောင်းနဲ့ကျူးတာပေါ့။အစိုးရကနေပြီးတော့သူရဲဝင်တော
့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့သူတေသနာမှုပြောကြားချက်နဲ့တူထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။
တရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းကမြန်မာရဲ့တိုင်းရင်းသားပြည်ပခါတွေကိုရှုပ်ထွေးစေတဲ့ဆိုတဲ့ကောင်းစီနဲ့ theeconomist.com မှာဩဂတ်စတာ29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါလိမ့်။လွန်ခဲ့တဲ့နှစ်နှစ်ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့နေမျိုးရှင်လင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ9သိန်းလောက်ဟာဒီနှစ်ဩဂတ်စတာ22ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပထမတသုတ်ပြန်ခွင့်ရကြပြီမဲ့လည်းတရားမှပြန်မလာကြဘူးလို့ဆောင်းပါးရှင်ကရေးသားထားပြီးတော့မြန်မာဆိုရကသူတို့ကိုဘင်္ဂလီတွေလို့ခေါ်ပြီးတော့နိုင်ငံသားဖြစ်ခွင့်မပေးလို့ပြန်မလာကြဘူးဆိုပြီးတော့လည်းအစာချီရေးသားထားပါတယ်။ရိုဟင်ဂျာတွေဟာဒုက္ခတဲ့စခန်းတွေမှာပဲနှစ်နဲ့ချီပြီးတော့တောင်းတနေနိုင်တယ်လို့လက်နက်ကိုင်အစိုးရတွေအဖွဲ့တွေကိုလူငယ်တွေတိမ့်တင်တာခံရနိုင်တယ်ဆိုတဲ့ရန်လေးရှိတယ်ဆိုပြီးတော့យေတာထားပါတယ်။ရခိုင်ဒေသမှာရိုဟင်ဂျာပြည်ပခါတွေကြုံနေရုံသာမကရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်ပွားမှုကြောင့်ဒေသခံရခိုင်တိုင်းသားတွေလည်းအိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးကြရတယ်လို့យေတာထားပါတယ်။အလားတူပဲလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာကချင်မြောင်းနဲ့ရှမ်းပြည်အရှေ့မြောက်ပိုင်းတွေကတိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ငင်းချင်းစီဖို့ရည်ရွယ်ပြီးတော့တက်မော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်းလိုင်ကငင်းချင်းရဲ့အတွက်ခိတ္တအပြစ်ခတ်ရဲစေးရေးကြီးညာခဲ့လို့យေတာထားပါတယ်။ဒါမှမဟုတ်ဒီဩဂုတ်လမှာမြောင်ပိုင်းမဟာမိတ်အဖွဲ့တွေကရှမ်းပြည်ကရေစခန့်တွေတရားတွေနဲ့မန္တလေးနားကိုပါတိုက်ခိုက်ခဲ့တာကြောင့်လူများတိုက်ဆုံရပြီးတော့အဲ့ဒီထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေလည်းပါဝင်လာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။ငင်းငင်းလုပ်ငန်းရှင်ဆိုတဲ့ခေါင်းစဉ်တက်ပြီးတော့ဒေါ်လာတန်းနဲ့ချီတဲ့နိုင်ငံတကာလူငွေတွေကိုဖြုံးနေတဲ့ဂွင်တစ်ခုလိုဖြစ်နေတယ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြထားပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အတွက်တက်မတော်ရဲ့အာဏာရှိတွေအကြောင်းလောက်ကရခက်ခဲနေတယ်လို့တိုင်းနာဖွဲ့တွေကလည်း NLG ပေါ်မှာအပြည့်အဝမယုံကြည်ကြဘူးလို့យေတာထားပါတယ်။2015တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေး NC သဘောတူစာချုပ်မှာလည်းလက်နက်ကိုင်အဖွဲ့ကြီးတွေကလက်မှတ်ရေးမထိုးထားသလိုတိုင်းနာအဖွဲ့တွေကိုပေးထားတဲ့ကတိတွေခဏခဏပြက်နေရောလေသဘောတူညီချက်ရဖို့မလွယ်ကူပဲဖြစ်နေတယ်လို့យေတာထားပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားပင်လယ်ကွေ့ပတ်ကိုပေါက်တဲ့လမ်းကိုလိုချင်နေတဲ့တရုတ်ကရှမ်းပြည်ကနေရခိုင်ထိတရုတ်ကတည်ဆောက်မဲ့တရုတ်မြန်မာစီးပွားရေးစင်ကြယ်လမ်းမကြီးမှာမီးထားလက်တွေပိုက်လိုင်းတွေလမ်းတွေနဲ့စိတ်ကန်းတစ်ခုမြင်မြန်လှုပ်ဆောင်မှုအတွက်တရုတ်ဘက်ကလည်းဖိအားပေးနေတယ်လို့ဆိုပါတယ်။ဒီစင်ကြယ်လမ်းကြောင့်မြန်မာနိုင်ငံရဲ့ယင်းနှမြုံမှုဈေးကွက်ကောင်းမွန်လာမယ့်အပြင်ငင်းချင်းကြီးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေလည်းတိုးတက်လာမယ်လို့တရုတ်ကမျှလုံးပေးနေတာလို့យေတာထားပါတယ်။တိုင်းမလေးဒီစင်ကြံလန်းကမြန်မာနိုင်ငံမှာပြည်ပခအများဆုံးဖြစ်ပွားနေတဲ့ဒေသတွေကိုဖျက်ပြီးတော့ဖောက်လုံမှဖြစ်တယ်လို့လည်းထောက်ပြထားတာပါ။မြောက်ပိုင်းတပ်တွေကဩဂတ်လမှာတိုက်ခိုက်ခဲ့တာကိုကြည်ချင်းဖြင့်နောက်မှလည်းဒီလိုတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုကြိုတင်မြင်လိုက်ရတာပဲလို့ဆောင်းပါးရှင်ကဆိုပါတယ်။မြန်မာနိုင်ငံရဲ့ပြည်ပခတွေငြိမ်းဖို့ကုညီယာမရောက်တဲ့အပြင်တရုတ်ပစံနဲ့မီးလောင်ရာလေးပင်းတို့လိုဖြစ်နေမယ်ဆိုပြီးတော့ဆောင်းပါးရှင်ကသတိပေးထားတာကိုဖတ်ရပါတယ်ရှင်။
ရခိုင်နဲ့ချင်းပြည်နယ်တို့ကအင်တာနက်ဖြတ်ခန့်ထားရတဲ့မြို့နယ်တွေကတချို့ပြန်လည်သုံးခွင့်ရဆိုတဲ့ခေါင်းစဉ်နဲ့အဲဂျာဇီရာသတင်းဌာနကသတင်းတပုတ်ကိုပြောပြခြင်းပါတယ်မြန်မာပြည်အနောက်ချမ်းမှာအစိုးရတပ်နဲ့သဘုံတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကရှစ်မြို့နယ်နဲ့ချင်းပြည်နယ်ကတမြို့နယ်ပေါင်း9မြို့နယ်ကိုဇွန်လနှောင်းပိုင်းကစလို့မိုဘိုင်းဖုန်းတွေမှာအင်တာနက်ဖြတ်ထားတာကနေအခု9မြို့နယ်ကိုပြန်လည်သုံးခွင့်ပြုလိုက်ပြီဆိုတာကိုយေတာထားတာပါအဲ့ဒီဒေတာတွေဟာသတင်းတောက်တွေနဲ့လူသားချင်းစာနာမှုကူညီပေးရေးအဖွဲ့အများစုကို when you are queen baby and target be, look when you chop out move pinnage, la la rigole, three bit the lank can tire it, did that repeat about it. A so yaga mobile phone company in it. Every data my internet data re, young chamu sang and tabo, nyon jagge down it. Daha, yakin lana guy, osuga, wada pianari ne, online ani, dream marri, tolling nirari jow, a kulu lo yara, lo so yabaka, pure jow, he da tavare. The name ni maro, yakine, limune, chimpi nerega, demune rugu, bosan setu yi wunji tanaga, the gawyan chema, internet bian puin be like de jow. Norwich is a daily non mobile phone company got Jinya Jet to Biangare. Jinya Jama, Ninja in a dingy yu bian lay twincho nine be pete drello yida tavare. Eri did a remarche ni bian be dingy lalu, Sanini Nyagrega sabi internet don't win bian be like de a jang, Bosan Sadwe, Winji Tana, Winji Uso Tenga, Anando Lu the Rintanago, Ponetasin a deep yuvare. Budirang Mount or Yadirang and Yibo Munery, my internet don't look yare at Jang. Yakanga a cheese on Nanyay party, A and B at Dreamy Mu Uton on Jogale Piovare. Taiwari said B. Pimentan and she needed it. Bonajum, Miao U, Jaldon and Mindia di Tariguro, said B. Internet Baitaro, Zurago, Duga writer, the Rintanago, Pone Piovare. A cool internet bian point bidaha, Dianda Lenegandri Nesetaja, Ninja Yisu New Body Jump, Pinai Jowne, Sunu Body Almubu, Mulini Jow, Jani did at the Cham Munerigule, Internet Chachin Point Bidinet Jow, Yita Tarret Rin Sambago, El Jazira Drin Tanama, Satin Vati and Nizwene Yita Tarago, Pashu Naimarisha.
မပီတရားရေးမှန်တယ်ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂရိတရားကင်းစင်မှုတရားသူကြီးတွေရဲ့စီနီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မို့အခုလာမယ့်အင်္ဂါနေ့ည 10:00 AM စီစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။
American Tai in Ganimanakin season doing Nasin Nija Pipareshin. A Kutaka, Nasin Lila Chan, the American style Idi and Thor English thing as Aguro, Tolala Tanga season Pucha Pita Varishin.
Digimini Timbiame Idiom Atungaro.
A slap on the wrist.
Pipari, Salum Banga. The car, the coup, S-L-A-P, slap, a slap ga, the car yaita, bolaita, T-H-E, the, W-R-I-S-D, the risk ga, leka wolo, debe ya ware. So, kumai kulu ye, taya, debe ga ro, leka wiko, yai laita, bolaite, the bobo shi. Lutu uu, a pi lo ye, lote a pi ne, kanyi de, a pi dango, ubri ya ro, kanya, sanye ba. Tabime, Lugo, Kinlo, Mugo, Pienlo Yare, Sule, Lupezi, Mioma, Sweeno. Pimuga, Belaube, She Libzi, Beduda, Bedu the Mi, Pibare, Sui, Julo ne Pijang, Candine Pidango, Macayabe, Pibi Macayara, Dede Dada, Bobo Dename, Pibi Cayada, Mugo, Slap on the wrist, Sobi, Dinza, Bioli, Shibare. Solo Ragaro, Lago, Bobi, Dambila Yone, Bidware, Pidam, Muboshi.
John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John, see why you learn that he did it, Tukadaida, Doroli, Chini Sude. Tubega, Pipi, Yega, two pigu, Bobo Danda Nebe, Lupi like day. Hobe Puegaro, Doda, Tredabo, Lutibi Yavari, Umago, Narco, Nas in Chijayao.
John is the son of a business tycoon. He was involved in a bad accident, which was his fault, but the police let him go with a slap on his wrist, which angered the other party.
Julone Piga, Chile Bime, Tedada, Bobo Dana Ne, Lobby like day, Titan the Lu, a big Biji Makaya Wusu, Belu Biomle.
A slap on the wrist.
Lubiolo Yavari, Eragaro, Digrimine, Timpia Giri, Idim Dome Pipari.
Tolala dance is in Tolin Binile, Idiantong English thing as I go Lila Gajayarabashi, Kusiwai Ganago Sabiro Nas in Jayabame. Kachin Binaga, Payan Totte, Kapo, Jain Wendy Dago, Kachin Lenagan Deck, D.I.E. Tenchomu Ogani, Suya Daka, Tencho Yayu like it be now, Sabiro Payanui Dupon Nilu, Kachin Punchu Yigunye, a poet, KDNGA, Twisonet Payan, see and Kanzama Popia Tavare. Kachin Dinema, Payan Zigwe, she need be, Payan Dupo, the relation is ever, Payan Tolo Mugani, Padure, Jumia Yani, the Les Rago. KDNG yet to date the Namu, Gozo, Minet, Saturn, Mimiambi, Tidrin by Yet, Siwaye Kandama, Matengi Taiga, Timbia Tavarish.
Did up and the net Emma, Domin, Emma Nihil, we are so much a year in a group. We came out of it. So are in the Beijing Bones and you, if you are. Who are the being did out?
เนี่ยสีดาซูมูทาบ่เอ้าไปก็เอ้าไปก็นี่ไปแล้วที่ศีตกะแอเนียนี่บ่เนียอีกอะไรเอ้าพี่รอปะยิงโหสุเองอะพวกเปลี่ยนเลยตู้ผ่อนนี่นะบ่ไปอ่ะไปจ้องเนี่ยตู้ล่ะบ่เอ้าที่ปะยิงตู้ผ่อนนี่ได้ตู้เนี่ยบดุฤาบ่แลตรุก็โหตะยะวนตู้ผ่อกวนล่ะดามาบ่บลูป้องสั่นมิ้วเนี่ยตู้นี่จ๋าเด้อลูกกูสอนใหม่โนติถาบ่แลရှင်
อ่ะสู้ยากันเลยพี่รอเตยวินတော့ฉะไปเลยสู้တော့อ่าอติจ้ะတော့ပြောရခက်တယ်အဲ့မှာဘာသူဒီတူးရယ်ဆိုတာဒီပေါ်อ่ะဒါပေမဲ့တူးရယ်ဆိုတာတော့ဒေချာဟုတ်မြစ်ကျင်းနားမှာလဲဒီပင်းစည်းခွက်ကိုပင်းစည်းခွက်ကရှိနေတယ်လို့ပဲเนาะဟုတ်ပါလားကိုကြောင့်မှာဟုတ်တယ်ပင်းကလူမြစ်ကျင်းနားမှာအဲမြစ်ကျင်းနားကြောင့်မြစ်ကျင်းနားကြောင့်မြစ်ကြားရနေရမှာလဲဘင်းကိုအနေချင်းရောင်းတယ်ပြီးတော့ဝိုင် လာဝယ်ပြီးတော့ပြုတ်ပြီးဘက်ကိုပြန်သွားရောက်လာရှိတယ်။ဒီချောကအမှမတင်မဲနဲ့တခါတည်းပြုတ်ဘက်ကိုသွားပြင်ရောက်လာရှိတယ်
။အဲ့လိုအယောင်းဝယ်လုံနေတာတွေကြောက်တော့ဘသူတွေပါလဲဒေတာကန်နေလားဓမ္မမဟုတ်ဒီတူးတဲ့လူတွေလားရှင်
။တူးတဲ့လူတွေကိုယ်တိုင်ရောက်လာတော့နည်းနည်းရှားတယ်။ရှိတော့ရှိတယ်ဒါမှမနည်းနည်းရှားတယ်။တချို့တွေဆိုရင်ဒီမြို့ပေါ်ကလူတွေရောက်လာရှိတယ်။တချို့တွေကတော့အဲ့ဒါအမေအားလူတွေပေါ့ဒီကနည်းနည်းဆုံးနေတာ
တရားစာတ2 for year ကိုတပိုင်းတနိုင်လုတ်ခွင့်ဆိုပြီးတော့သူတို့ပြောနေကြတာရှိပါတယ်ဒီဓာမျိုးတွေရောဖြစ်လာမယ်အလားအလာတွေ့ပါသလား
အစိုးရဆိုင်အစိုးရဘက်ကနေပြီးတော့ဒီဟာကိုသူတို့ဒီဝအနေနဲ့သူတို့2 for year နာပေါ့ဒါပေမဲ့ဒေတာခံနေနဲ့ဒေတာခံနေနေတဲ့ဒီဟာကို2 for high region ဘာဖြစ်လို့လဲဆိုရင်ဒီအဲဒီနေရာတွေကိုဒီဝအနေနဲ့ခွင့်ပြုပေးလိုက်မယ်ဆိုရင်တို့ဒီဖက်ကန်ဒေတာလိုမျိုးပေါ့ဒေတာခဏတွေကပြည့်ပြည့်နဲ့တို့နေရာတို့ရဲ့နေမီတွေဆုံဆုံသွားမယ်ပြီးတော့ဒီအဲသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေပိုပိုကြီးလာမယ်ပေါ့ဒီဝင်လို့ပြောလိုက်တာနဲ့တော့ဒီအဲလုပ်ငန်းပိုင်းကပိုမိုခြေပြန့်သွားမယ်ပေါ့အခုလုပ်နေတာအဲအရင်ကလုပ်နေတာအဲပိုမှခြေပြန့်သွားမယ်အဲအဲ့လိုတွေရှိတာပေါ့
ဟုတ်ကဲ့ရှင်အခုဒီတဲမှာဆိုလို့ရှိရင်လည်းအစင်းခန်းစာတဲမှာတော့ဒီပရင်ရှိတဲ့နေရာတွေကိုအရင် KIA ထိ ंछ ုံမှုကနေပြီးတော့အစိုးရသိမ့်လိုက်တယ်သိမ့်လိုက်ပြီးတဲ့နောက်မှာဌာနေတိုင်းရင်းသားတွေပြန်လို့မရတဲ့အခြေအနေပေါ့နော်အဲ့တော့ဒီပရင်2 for ထုတ်လုပ်မှုတွေကနေပြီးတော့ဌာနေတိုင်းရင်းသားတွေအကျိုးစီးပွားပေါ့ဟိုဖြစ်တာတွေရှိပါသလားသူတို့ကိုယ်တိုင်ရောလုပ်ခွင့်ရပါသလားအခုစစ်တပ်ကမသိမ့်ခင်ရရောဘယ်လိုအခြေအနေရှိပါသလဲ
ပြင်းကတော့ဌာနေတိုင်းသားတွေကတော့သူကအရင်ကတည်းကနေသူတို့အနေချင်းလောက်တာရှိတယ်အနေချင်းဆိုမှဒီတို့အဲဒီမိသားစုစားဖို့နေရတဲ့အနေချင်းပေါ့ဒါပေမဲ့အရင်တုန်းကတော့အဲပြင်းကအလောက်ကြီးအေးကွက်မရှိသေးတော့သူတို့အဲလို့
ลงไล่ฮะที่เวเมลูชิตรุไม่ลงไล่อย่าท้าไล่อันนี้บ่อะหลุบ่พี่แล้วดีนอกบ้านน่ะท่องสนิทไอ้อะลอกก็นี่ปี้ยินซี้ก็กลับเปลี่ยนเลยเอ่อบ่ป่าวล่ะแหละแต่แม้ตรุก็ไอ้ดีละคันเนี่ยโอ้ยินตรงก็ตรุมีอยู่ฝลาลงตาเนี่ยไอ้หมออันนี้จินลงตานี่ก็ชื่ออะคู่ยออะนี่ปี้ยินซี้ก็กลับบลาตีดีตาตาเจ็บเปลี่ยนล่ะบ่ตะแลดีปีเนด้วยมา
ปีเนี่ยด้วยมาတော့ปีเยซีกว่ากะเบลาติดตีတော့เจ็บแน่กูดีกูดีกูดีเนาะไปတော့ติดตัวเจ็บแน่တော့ไม่ရှိတော့ဘူးအရင်နှောင်းဆန်းကနှောင်းစလေးဆက်ချောင်းအဲ့နောက်မှာတော့ပြင်းစေကွက်ကတော့အရန်ကြီးကိုအရှင်ကိုမြစ်လက်မိသားမှရှိတာပေါ့ကိုဒီမော်ရီလက်ပြိထားတာဆိုတော့ထုတ်လို့မှုပိုင်းကအဲဒီအရင်ကားနဲ့အခုကနေဆိုရင်နည်းနည်းတော့နေတော့ဒီကွက်ကနည်းနည်းညင်သွားတာပေါ့
ဒါပေမဲ့ရောင်းဝယ်လာရောရှိတယ်။မော်ရီပိတ်ထားတဲ့ဆိုတော့အဲဒီခုနပြောလို့ပေါ့အဲစစ်သုံးစစ်တွေရှိတာနဲ့စစ်တွေဖြစ်တာတော့ဒီဒေသခံတွေနဲ့ဒီအလုပ်လုပ်တဲ့လူတွေကအဲရှုတောက်ရှေ့ရတာပေါ့အဲတော့မော်ရီပိတ်တော့သူတို့ကအဲနောက်ဆက်ကွန်ဇူလာ၅ရက်နေ့ကနေသူတို့ဒီဟာရင်နဲ့စာတူလာတာတယ်။အဲနောက်ပိုင်းကနေပြီးတော့ဒီပြည်မော်ဒုက္ခမရတော့ဘူး
ပြီးတော့ဒေတာခအဲ့မှာလူကိုနေလို့ကိုမရတော့တဲ့မရတော့ဘူးဆိုရဲအနေထားမှာပေါ့ဒါပေမဲ့ဒီနောက်ပိုင်းကတော့အဲခဏရောလို့ပေါ့ပြန်လေတူးခေါ်တာတွေတော့ရှိတယ်အဲ့တော့ကိုစောမိုင်းတို့ဘက်ကရောဒီပယင်းတို့ရွှေတို့အเจ้าမြတ်တို့ဘိုင်းတနိုင်တူးဖို့ကွင်းနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကလည်းဒါလုံနေရရှိပါတယ်စစ်တပ်ဘက်ကတားတယ်လို့သူဟိုတခါသတင်းစာရှင်းလင်းပွဲမှာဝန်ကြ
ကျွန်တော်ဒီအဲနိုင်ငံရေးအခြေအနေအရရောဒီစီးရေးအခြေအနေအရရောဒါအဒီငွေနဲ့အခြေအနေခုမှကျွန်တော်မရောက်ရှိသေးဘူးဒီတိုင်းသားဒေသတွေမှာအဲ့လိုအခြေအနေဒီလိုလာပေးလိုက်ခြင်းကတော့အဲစိုးကျိုးပဲပို့ပြီးမှအဲရောက်ရှိလာတာပေါ့အစ်မပြေသေးဘူးအခြေအနေဥပဒေရဆိုင်တဲ့ဒီအကမ်းတိတ်တုံးချက်ခုနှစ်ကကြီးကဆိုင်ဒီအဓိကဒီပိုင်ဆိုင်မှုတွေကဒီနိုင်ငံတော်ကပဲဖြစ်နေတယ်ဆိုတဲ့ဟာနေအ
ဒေတာကန်တွေရဲ့စာဝတ်နေရေးပေါ့နော်အခုအတမွေးဝမ်းကြောင်းအတွက်တို့ဘာတွေလုပ်နေကြပါသလဲ
ဒီတိုင်းချက်ကြောင်းပါပဲသူတို့နေနေရပြီးတော့ဒီတချို့တချို့လူတွေကတော့ဒီနေစာလောက်တာပေါ့သူတို့ကအမျိုးနဲ့ပဲဟုတ်ကြတာအခုလောလောဆယ်လောက်တာတော့ဒါပေမဲ့တချို့ဒီဒေတာကန်ဟောဒီနေ့ဒီကဲအဖွဲ့ကြီးတွေကတော့သူတို့
တ
ော့အနည်းချင်းဖောက်ပတ်နိုင်တော့ရှိတယ်ဒါပေမဲ့အဲ့ဒီဖောက်ပတ်နိုင်ရမလုံလောက်ဘူးမတင်ကြီးခြိုက်စည်းစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုသုတဆုံးလေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရပါမယ်ရှင်အခုတစ်ပတ်မှာတော့အာဖဂန်အမေရိကန်တွေရဲ့တန်းတူခွင့်ရရဖို့အတွက်တောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ကာလအတွင်းဒေါက်တာမာတင်လူသာကင်းဂျူနီယာပြောခဲ့တဲ့ I have a dream မိန့်ခွန်းအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်လူမဲ့လူခွေလှူရှာမှုကောင်းဆောင်လည်းဖြစ်အားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကိုဝါရှင်တန်ဒီစီကနေရှင်နယ်မောရေမြော်မှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်သူ့မှာအဲ့ဒီအချိန်ကလူကြီးကြီးစိုးမှုကိုတိုက်ဖြတ်ပြီးတော့လူမဲအာဖရိကန်အမေရိကန်တွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလေးဖြစ်ခဲ့တဲ့မိန့်ခွန်းမှာအမေရိကန်တစ်လွှာကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2,000,000ခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပါ။
Today I want to say to the people of America and the nations of the world, we're on the move and no wave of racism can stop us.
American နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာ American ပြည်ထောင်စုကအသားအရခွဲခြားမှုစံကြေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ် တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးကြခွဲစီးစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးလှုပ်ရှားတောင်းဆိုမှုနဲ့ဖြတ်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်အိုင်မဲလေညဉ့်ညံစွာဆနပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်လှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါတယ
် He taught us that our job was to redeem the soul of America
ဒီမျိုးကြောင့်မှုစင်ရမွတ်တမှုစစ်ပွဲစရမကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ဟာကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်။အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့ဒန်ဒူညီမြခွင့်ရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန်ဒီစီက National Mall မှာလူတွေတိတ်နဲ့ချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရစေ
။ There were many young people, young men up in the trees.
လင်ကုန်းအထိမ်းအမတ်စာဦးကနေကြည့်လိုက်မယ်ဆိုရင်လူတွေတိတ်နဲ့ချီတွေ့ရပါတယ်။လူငယ်တော်များများကိုလည်းတွေ့ရပြီးတချို့တွေကဒီရှေ့ကိုမြင်ရဖို့တစ်ပင်တွေပေါ်ကနေတက်ကြည့်နေတာကိုတွေ့ရပါတယ
်။ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန်ကုန်းကိုပြောချခဲ့ပါရစေ။
If I have a dream, my four little children will one day live in a nation where they will not be judged by the color of their skin, but by the content of their character. I have a dream.
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနည်းနည်းကြာရင်သူတို့ရဲ့အသားအရောင်ပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည့်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ်
ဒီမိန်ကုန်းဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ဂျွန်လူးဝစ်ကပြောပါတယ
်။ When we arrive at the steps of the Lincoln Memorial
မိန်ကုန်းအထိမ်းအမှတ်ဆောင်ကမာဘယ်ကြောက်ပြားခင်းထားတဲ့လက်ကလေးတွေပေါ်ကနေရက်ပြီးပြောတဲ့မိန်ကုန်းထဲမှာဒီကနေ့ကျွန်တော်အိမ်မက်တစ်ခုမှတ်ပါတယ်ဆိုတဲ့မိန်ကုန်းဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ
်။လူခွင့်လှူရှားသူဂျူလီယန်ဘုန်းကလည်းဝါရှင်တန်ကခြေတက်ပွဲမှာပါဝင်ခဲ့သူပါ
။ This was theSingle most important demonstration that black people and their white supporters
ဒီသူခုနေတဲ့ပတ်သက်ပြီးလူမဲတွေနဲ့သူတို့ကိုထောက်ခံတဲ့လူပြည်တွေရဲ့အရေးအပါဆုံးဆန္ဒပြပွဲကြီးပါဒီလိုကြီးကျယ်တဲ့ဆန္ဒပြခြေတက်ပွဲမျိုးဘယ်တော့မှမရှိခဲ့ဘူးတာကြောင့်ဒီခြေတက်ပွဲမှာပါဝင်ခဲ့ရတဲ့အတွက်အရန်ကျေနပ်ခဲ့ရပါတယ
်ဒီခြေတက်ပွဲကိုလာကြသူတွေထဲမှာလူပြည်တွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နည်းကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ်
ဆရာသခင်ရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲ Jew Catholic Protestant အားလုံးဟာဒီဂရုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
ဒီမိန်ကုန်းဟာတောင်ပိုင်းပြည်နယ်တွေကအသားအရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်။1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်တမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါဒါအပြင်ဒီဥပဒေအရအများသောအစအဦးတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားအရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာကိုတင်းပြစ်ချက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်ဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနစီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုတွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာ အသက်36နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူ့မကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ
် And I've seen the promised land I may not get there with you but I want you to know tonight that we
as a people will get there
တန်တူညီမအခွင့်အရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပေမဲ့အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်အရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ
်။ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရိုက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ
။ I have a dream.My poor little children will one day live in a nation where they will not be judged by the color of their skin, but by the content of their character. I have a dream for them.
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညနေပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်
ဒီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဗီအိုအမေရိကန်တန်ခါနေခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်အင်ကာနေ့ညပိုင်းမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းရှိပါလိမ့်ရှင်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာတော့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်ကြီးထိုက်ပြောပြပေးပါဦးမယ်ရှင
်ဟာရီကိန်းမုန်တိုင်းဒိုရီယန်ကပြင်းအားအဆင့်လေးနဲ့ဘာဟားမားစ်နိုင်ငံအဘကိုကျွန်းစုကိုတိုက်ခတ်နေစေဖြစ်တာနဲ့အတူအနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့ဘာဟားမားစ်ဝန်ကြီးချုပ်ဟူဘတ်မင်းနစ်ကအတည်ပြုပြီးအနီးအနားက Great Bahama ကျွန်းမှာအိမ်တွေနဲ့အဆောက်အုံအများအပြားပျက်စီးခဲ့တယ်လို့ပဲလူတွေအတွက်လည်းအထူးအန္တရာယ်ရှိနေတယ်လို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။ဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုအပြေးထောက်ခံတဲ့အနေနဲ့တောင်းနဲ့ချီတဲ့ဟောင်ကောင်ကျောင်းသူကျောင်းသားတွေဟာတနင်္လာနေ့တုန်းကအစိုးရအဆောက်အုံတစ်ခုအနီးနဲ့တက္ကသိုလ်ပရဝုံတစ်ခုအတွင်းတက်ဆွဲပြီးဆန္ဒပြပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့ဆန္ဒပြသူတွေဟာ၃လတာကြာမြင့်လာနေပြီဖြစ်ပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လက်ရောဖို့ကျောင်းသူကျောင်းသားတွေကလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကရိုဟင်ဂျာကူညီကယ်ဆယ်ရေးနဲ့ဌာနေပြင်းရေးဆိုင်ရာမဟာမင်းကြီးတစ်ဖြစ်မာဘူးအလမ်ထလူဒါကိုဘင်္ဂလားဒေ့ရှ်အစိုးရကခန့်အပ်လိုက်ပြီးစက်တင်ဘာလ၅ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။လက်ရှိမဟာမင်းကြီးအဘူခလန်ရဲ့နေရာကိုအစားတို့ခန့်အပ်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာတိမ့်နဲ့ချီနေထိုင်ရာကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာတယ်လီဖုန်းစင်ကအသုံးပြုခွင့်ရပ်တက်ပြီးမိုဘိုင်းဖုန်းသုံးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အစိုးရကအမိန့်ပေးညွှန်ကြားထားပါတယ်ရှင
်။ဟင်ခါနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်ခင်ထိုက်ပြောပြပေးသွားတာပါရှင်။အခုမနစ်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Great Band ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနောက်ဆက်နိုင်ကြပါတယ်။ VOE သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.